မတမရော်နယ်ရဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အင်းရီတို့အကြားရခိုင်ပြည်နယ်ဘူတီတောင်မြို့နယ်အတွင်းမှာပုံထုံးလေးကတိုက်ပွဲဖြစ်ခဲ့ပြီးတော့အေအေရဲ့ယာယီစခန်းငယ်တစ်ခုကိုသိမ်းဆီးရမိတယ်ဆိုတော့တမရော်ရဲ့ထုတ်ပြန်ချက်ကိုအေအေဘက်ကညှင်းလိုက်ပါရဲ့။ဒါ့အပြင်တနင်္ဂနွေနေ့ကဖုံညိုလေးရွာတိုက်ပွဲအတွင်းအရသားတွေထိခိုက်ဒေဆုံးတာနဲ့ပတ်သက်ပြီးတော့လည်းနှစ်ဖက်ကြားမှာအပြန်အလှန်ဆွဆဲနေကြပါရဲ့။ဒီကြောင့်ကိုတော့ထိုင်းချီဆိုင် VOA သတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရဲ့ရှင်။
ဘုဒ္ဓလေးကတရပြင်းကျေးရွာရှိတောင်ဘက်မီတာ 5,000 လောက်กว่าမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းထုတ်ပြန်ချက်နဲ့ပတ်သက်လို့ဒီလူဆက်ဆံရေးနဲ့စိတ်ကစစ်စင်ရေးညွှန်ကြားမှုယုံဒုတိယညွှန်ကြားမှုသမ္မတော်တရင်မှာပြန်ကြားရေးဖွဲ့တော်ဖက်တွင်းမှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ
်သူတို့စကားဆိုမယ်ယာယီစကားပါပဲခဏဒီနေတဲ့စကားလားမသိဘူးအဲ့ဒီဟာလေးကိုအင်းကျဲတယ်ဒီကရရရမှုရောဟိုဘက်ကကျွန်တော်တို့ထုတ်ပြန်တဲ့သမ္မတော်5ရောက်ပေါ့ဟိုဘက်ကရောဒီဘက်ကရောထိပ်တိုက်ရမှုရှိပါတယ်
ဒီခိုင်းကြီးနဲ့ဘူတီတောင်မြို့နယ်တရက်ပြင်းကြီးရွာဘက်မှာဇန်နဝါရီလ16ရက်နေ့မနေ့ကမြမတမတော်နဲ့ရခိုင်တမတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့လို့အေအေဖွဲ့ကနေအလောင်းကလောင်းတနက်နှစ်လက်နဲ့ဆက်ဆက်ပစ္စည်းတွေတင်ကြီးရမိခဲ့တယ်လို့တမတော်ဘက်ကနေသတင်းထုတ်ပြန်ထားတာပါ။ဒါပေမဲ့ဘူတီတောင်မြို့နယ်တရက်ပြင်းကြီးရွာဘက်မှာဘုသူနေ့ကတိုက်ပွဲမဖြစ်ခဲ့ဘူးလို့အေအေဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကညင်းပါတယ်
။သူတို့တပည့်အမားတွေထုတ်ပြန်တယ်လို့ကျွန်တော်တို့ထင်နေကြတော့ဒါတပည့်အမားဆိုတာကလုံးကြံတဲ့ပုံလို့ခုစားရနေဒီနေ့လုံးတော့ဘာဖြစ်ဖြစ်တိုက်ခိုက်မှုမှမရှိဘူးဗျ။ခုသူတို့ပြောတဲ့ဥစ္စာကကျွန်တော်ထင်ပါတယ်ဒီ7ရက်နေ့ကဖြစ်ရှင်ပေါ့နော်
။အနီးလိုက်ရွာကတိဒတ်ခံသူကလည်းဘုသူနေ့ကတရက်ပြင်းကြီးရွာဘက်မှာတိုက်ပွဲဖြစ်ပွားတာမရှိတဲ့အကြောင်း VOA ကိုပြောပါတယ်
။မရှိရဘူးမရှိရဘူး။တမန်တော်လည်းမပြောဘူး။
ဒီကတဲ့ကျန်တော်ဝိလာ73ရင်းလေးကတရက်ပြင်းကြီးရွာဘက်စိုက်ပွဲတွင်တနက်ကြီးထိမှမှုကြောင့်ဖုံညိုလိုက်တဲ့ခြားတီရွာသားတွေထိခိုက်သိပ်ဆိုးမှုတွေရှိနေခဲ့ပါတယ်။ဒီရှိစဉ်နဲ့ပတ်သက်လို့တမ္မတော်နဲ့အေအေတို့ကအပြန်အလှန်ဆွတ်ဆွဲပြောဆိုနေကြပါတယ်။ဒီခိုက်တမ္မတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကစိုက်ပွဲဖြစ်စဉ်တွင်တမ္မတော်ဘက်ကထိနာခဲ့လို့တနက်ကြီးနဲ့ပြစ်ခတ်တာကြောင့်ရွာသားတွေသိပ်ဆိုးရတယ်လို့ဆိုပါတယ်
။အဲ့ဒီနေ့မှာသူတို့ကအပြအဆုံးများတော့ဒီနက်ကြီးတွေနဲ့နေပြီးတော့သူတို့နေရာအဆုံးကိုရာသာပြစ်ခတ်တာရှိတယ်ကြ။ဒါဆိုလည်းနက်ကြီးကြီးတွေကအမီးနာလာအဲ့ဒီဒံဂလီကျေးရွာတွေကိုထိမှန်တာရှိတယ
်။ဘုံမှုချုပ်စွန်မင်းထုံးကတော့အေအေဖွဲ့တိုက်ပွဲဆုတ်ခွာစဉ်တွင်ပြစ်ခတ်သွားတယ်လို့ပြောပါတယ်။
ကျွန်တော်တို့ကဘာဖြစ်တဲ့နေရာလေးအဲ့ဒီရက်ပြင်းဒီမှာတောင်မှာပုံညိုလေးရွာသာရှိတယ်ပုံညိုလေးရွာမှာအဲ့ဒီတိုက်ပွဲဖြစ်နေတဲ့ကာလအတွင်းမှာဒီ30လောက်တဲတိုက်ချင်းလုံးနေဆိုအဲ့ဒီကတယောက်ကတော့ပေသွားတယ်တယောက်ကတော့ဒဏ်ရာရသူတို့အားလုံးကိုပြင်းပြင်းဆွတ်ဆွတ်ကြည့်တာကမှာအဲ့ဒီအေအေဖွဲ့ကတုတ်လာရင်သူတို့အဖွဲ့ကိုပြစ်သွားတယ်ကွာဒါတယောက်ကပေတယောက်ကဒဏ်ရာရတယ်အဲ့ဒီဒဏ်ရာရတဲ့ဒီဘက်ဘူးစီးအောင်ဆေးရုံမှာရှိတယ်
မြမတော်မတော်နဲ့အေအေဖွဲ့တို့ကြားလက်ရှိစီရေးပဋိပက္ခတွင်တိုက်ပွဲဖြစ်ပွားရသေးတာကဒေသခံတွေဟာလုံခြုံရေးအာမခံချက်ကင်းမဲ့နေတဲ့အခြေအနေမှာရှိနေပါတယ်။အဲဒါကြောင့်ဒီသိတောင်မြို့နယ်တွင်ကြေးရွာအုပ်ချုပ်ရေးမှူးတော်များများနှုတ်ထွက်စွာတင်ထားတယ်လို့ပြည်သူ့လူ့ကော်ကူစလဲတော်ခင်စိုးဝေကပြောပါတယ်
။အုပ်ချုပ်ရေးမှူးပေါ့နော်ဒီကြေးရွာ30လောက်ကဒီလိုနှုတ်ဆက်စွာတင်ဖို့ဆိုပြီးတော့မြို့နယ်အုပ်ချုပ်ရေးမှူးကလာပြောတယ်လို့သိရပါတယ်။အခုဒီတိုက်ပွဲတွေဖြစ်နေတဲ့ကြားမှာပြည်တော်အုပ်ချုပ်ရေးမှုတွေကိုပေါ့နော်။ဟောဒီကခေါ်ယူနေနေခြင်းတွေရှိတယ်။ဒါတို့ကပြည်တော်အုပ်ချုပ်မှုတွေအနေနဲ့လေပြည်တော်ကိုအုပ်ချုပ်တဲ့တာဝန်ကိုယူထားတယ်ပဲဒီလိုမှတော့ဒါကမြဒီကိုပြည်ပြည်ပေးရတာလည်းရှိပါတယ်။အဲ့ဒီအခါကျတော့ဒီမှာတို့မြန်မာနိုင်ငံရဲ့ဥပဒေချိန်မှာလည်းစစ်ခွန်စစ်ခွန်နှိတိုးဆိုတာရှိပါတယ်။ဒီလိုလေဒါမျိုးလေးတွေကိုဖြစ်လာမှာကိုလည်းဒီလိုဒါကိုလည်းတွေးလာကြရတယ်ခုပါတယ်။
နဘဆက်တလှုပ်ရှားရနိုင်မည်ဒီကမှာအေအေတက်နဲ့ဆက်တွေ့တဲ့ဆိုပြီးဘူရီတောင်မြို့နယ်တရက်ပြင်းကြီးရွာအုပ်ချုပ်ရေးမှူးအပါဝင်သူရတိတောင်မြို့နယ်ချင်းသာကြီးရွာကလူဦးကိုတပ်မတော်ကနေဖမ်းဆီးပြီးမတရားတဲဆက်တွေ့မှုပုံမှန်နဲ့ဖျားဆွဲဆူထားပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးအေအေဖွဲ့အတွက်စက်ကြီးကောက်ခံပေးတာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်တင်ပြပို့တာတွေစစ်စင်မင်းများဖော်ထုတ်သိရှိရလို့တရားဥပဒေအရအေးအေးဆောင်ရွက်နိုင်ရေးအတွက်လုံထုံလုံနည်းနဲ့ညီဆက်လက်စီစစ်ဆောင်ရွက်နေတယ်လို့ဇန်နဝါရီလ16ရက်နေ့မှာတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ